အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာနှစ်ရက်ကြာခီးစဉ်ဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဇန်နဝါရီလ29စနေနေ့မှာရောက်ရှိလာပြီးနှစ်နိုင်ငံဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမယ့်အပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေအဓိကရှိရာကောက်ဆက်ဘဇားကိုတနင်္ဂနွေဒီကနေ့မှာလေယာဉ်နဲ့သွားရောက်မှာဖြစ်ပါတယ်။သမ္မတဝီဒိုဒိုဟာသူ့ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်သမ္မတဟာမစ်နဲ့ရောဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့မှတွေ့ဆုံပါတယ်။ဝီဒူဒိုရဲ့ခီးစဉ်တွင်နှစ်နိုင်ငံကိစ္စရပ်တွေအပြင်ရိုဟင်ဂျာအရေးကိုလည်းအဓိကအလေးထားဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။ထွက်ပြီးဒီမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းပြန်လည်အခြေချနိုင်ရေးပူးပေါင်းဆောင်ရွက်ဖို့ဘင်္ဂလားမြန်မာနှစ်နိုင်ငံအစိုးရသဘောတူထားပေမဲ့လုံခြုံစိတ်ချရတဲ့အခြေအနေမရှိသေးတာကြောင့်ဒုက္ခသည်တွေအနေနဲ့ပြန်လို့တဲ့ဆန္ဒမရှိကြောင်းနိုင်ငံတကာအဖွဲ့အစည်းတွေကပြောနေပါတယ်။ဒီဒုက္ခသည်တွေပြန်ဖို့မြန်မာနိုင်ငံကပြောထားပေမဲ့လည်းဒီဘင်္ဂလားဒေ့ရှ်အစိုးရကတော့မကြသေးခင်ကရပ်ဆိုင်းခဲ့ပါတယ်။